ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်အမေရိကန်ကတရားဝင်အထိမှတ်ပြုလိုက်တဲ့အပေါ်ဆုံးဖြတ်ချက်တရချမှတ်ရေးကုလသမဂ္ဂထွေထွေညီလာခံမှာကြာသာပင်နဲ့အထူးအစည်းအဝေးတရခေါ်ယူဖို့စီစဉ်ထားပါတယ်သူစီဝဲကျင်းပဖို့အဆိုပြုခဲ့တဲ့ကုလသမဂ္ဂဆိုင်ရာပါလက်စတိုင်းကိုယ်စားလှယ်ရီယက်မန်ဆူဟာကတော့ဆုံးဖြတ်ချက်ကိုတခဲနဲ့ထောက်ခံလိမ့်မယ်လို့မျှော်လင့်ထားတဲ့အကြောင်းပြောဆိုခဲ့တာပါအလားတူဆုံးဖြတ်ချက်မူကြမ်းတစ်ရပ်ကိုကုလသမဂ္ဂလူညွေးကောင်စီမှတင်လာနေတော့ကအစ်ချင်းနိုင်ငံကတင်သွင်းခဲ့ရမှာတော့အဖွဲ့ဝင်၁၄နိုင်ငံကထောက်ခံမဲ့ပေးခဲ့ကြပေမဲ့အမေရိကန်ပြည်ထောင်စုကဗီတိုအာဏာသုံးပယ်ချခဲ့ပါတယ်ထူရင်းညီလာခံဆုံးဖြတ်ချက်မူကြမ်းမှာလည်းအလားတူအချက်လက်တွေပါဝင်ပေမဲ့လူညွေးကောင်စီလိုတော့ဆုံးဖြတ်ချက်ဟာအရာရောက်နိုင်မှာတော့မဟုတ်ပါဘူးထရီနီလာကဆုံးဖြတ်ချက်တွေဟာမဖြစ်မနေလိုက်နိုင်ရမှာမဟုတ်ပေမဲ့ငငယ်ကြီးတွေဟာအကျိုးဆက်တွေတော့ရှိလာနိုင်ပါတယ်ထရီနီလာကမှမဲမခွက်ခင်မှာပဲကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးနစ်ကင်ဟေးလီကတော့တခြားနိုင်ငံတွေမဲပေးရကိုစောင့်ကြည့်သွားမှာဖြစ်ပြီးသမ္မတဒေါ်နယ်ထရန့်ကိုပြန်လည်အစီရင်ခံမှာဖြစ်ကြောင်းသတိပေးပြောဆိုခဲ့တာပါအမေရိကန်သမ္မတထရန့်ကတော့ဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်ဖြစ်တရားဝင်အသိမှတ်ပြုလိုက်ပြီးတယ်လီဖိမျိုးကအမေရိကန်တိုင်းရင်းကိုပါပြောင်းရွှေ့ချိဆိုင်မဲ့အစီအစဉ်ဟာပဂရိချင်းတွေကိုလက်ခံခဲ့တဲ့လုပ်ရဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲပြောဆိုထားပါတယ်ဝေဖန်သူတွေကတော့အစ္စရေးနဲ့ပါလက်စတိုင်းတို့ကြားငြိမ်းချမ်းရေးစစ်ဆန်ညှိနှိုင်းရမှာဂျေရုဆလင်မြို့နဲ့ပတ်သက်လို့လည်းထက်သွင်းဆွေးနွေးဆုံးဖြတ်ကြဖို့ကုလသမဂ္ဂနဲ့အမေရိကန်ရဲ့ကာလချရှိကင်ဆယ်ထားတဲ့မူဝါဒကိုသမ္မတထရန့်ရဲ့ကြေညာချက်ကစန့်ကျင်ရန်ရောက်နေတယ်လို့သတိပေးပြောဆိုနေကြတာပါ